မြန်မာနိုင်ငံအတွင်းအရသားတွေအပေါ်မှာရက်ဆက်တဲ့အကြမ်းဖက်လုပ်ရက်တွေဆူဆူဝါဝါတိုးလာနေပြီးတော့ကျူးလွန်သူတွေထဲမှာစစ်တပ်အပြင်စစ်တပ်ကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေပါပါဝင်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ IMM အကြီးအကဲကပြောကြားလိုက်ပါတယ်။ဒါတွေကိုစုံစမ်းစစ်ဆေးနိုင်မှု NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ IMM အကြီးအကဲနီကိုလတ်ကွန်ဂျွန်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
We have received cooperation from like the NUG government in collecting evidence. They've shared evidence with us, which the military has not done. The Hunter side has not done.
ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကအချက်လက်အထောက်အထားတွေစုဆောင်းပေးပြီးတော့ပူးပေါင်းဆောင်ရွက်ပါတယ်။စစ်ကောင်စီဘက်ကတော့ပူးပေါင်းဆောင်ရွက်မှုမရှိပါဘူးလို့ Nicholas Gojom ကပြောဆိုသွားတာပါ။စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့တွေကျူးလွန်တဲ့ရာဇဝတ်မှုတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကိုယ်တိုင်အရေးယူရေးကိုယ်တိုင်စုံစမ်းစစ်ဆေးနေတဲ့လုပ်ရက်တွေကိုမြင်တွေ့ရပြီမဲ့စစ်တပ်ဘက်ကဒီလိုရေးယူတာမျိုးလှုပ်ဆောင်တာမျိုးမတွေ့ရသေးဘူးလို့လည်းသူကပြောပါတယ်။ IMM ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပေးထားတဲ့လုပ်ပိုင်ခွင့်အရမြန်မာနိုင်ငံမှာကျူးလွန်နေတဲ့အစိုးဆုံးနိုင်ငံတကာရာဇဝတ်မှုတွေကိုလူမျိုးဘာသာနိုင်ငံရေးတိုက်တွန်းမှုတွေဖိဖဲ့ပြီးတော့အထောက်အထားတွေစုဆောင်းနေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရက်စက်တဲ့ကျူးလွန်မှုတွေဖြစ်တဲ့အချိန်ကြီးမနစ်ကထပ်ပိုများလာခဲ့တာဖြစ်ကြောင်းအရသာပြည်သူတွေထိတ်လန့်ကြောက်စရာလေကြောင်းတိုက်ခတ်မှုတွေတိုးလာကြောင်းနဲ့စစ်တပ်ရဲ့ဖမ်းဆီးခံရသူတွေ၊နှိပ်စက်ခံရသူတွေ၊အမျိုးသားအမျိုးသမီးအသက်မပြည့်သေးသူတွေအပါအဝင်လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့သတင်းချက်လက်တွေရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IMM ကြီးကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။